Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ချာနေ့ပိုင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ရုပ်သံတွေပါတင်ဆက်ပေးသွားမယ့်အစီအစဉ်လေးကိုစီစဉ်တင်ဆက်သွားပါမယ
်ပြန်ကြင်ကြပါလိမ့်ခင်ဗျာဒီနေ့ညသတင်းတွေထဲမှာမြန်မာအရေးဆိုင်ရာဥပဒေမူကြမ်းတစ်ခုပြဋ္ဌာန်းရေးအမေရိကန်အောက်လွှတ်တော်မှာဆွေးနွေးနေတဲ့သတင်းနဲ့အတူစစ်ကောင်စီကပြန်လွှတ်ပေးပြီးမှပြန်ဖမ်းတာအယောက်တရာကျော်ရှိပြီဆိုတဲ့သတင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတစ်ခုမှာပြိုင်ပွဲအဖွဲ့တွေကြားတိုက်ခိုက်မှုကနေလူ6ယောက်ထဲမှနေတည်ဆုံနေဆိုတဲ့တဲ့ရင်အပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာတွေတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
။အခုဒီနေ့ညတောက်ချာနေ့ညပဲအစီအစဉ်လေးမှာတော့နေပြည်တော်မှာအခက်တိလိုက်စားမှုတွေနဲ့တရားစွဲခံရတဲ့ဒေါက်ဆာစုကြည်ရဲ့အမှုတွေဒီနေ့လည်းဆက်လက်ဆစ်ဆေးပါတယ်
။ဒီနေ့ဆစ်ဖြစ်တာက၄ဦးဆစ်ဖြစ်။မိကျတဲ့ဟိုပြီးခဲ့တဲ့ဒုက္ခတောက်ချာတင်ကဒုဘက်ကကန့်ကွက်ထားတယ်လေ။စက်စီကန်ထောက်အောင်ပဲ။စက်စီကန်ထောက်အောင်ပဲပြစ်ဖို့အဲ့ဒါကံကတော့သူကလက်ခံရပေါ့နော
်အဂရိလိုက်စားမှု၄မှုလုံးမှာတည်ဆဲအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါအချက်တွေနဲ့ညီဆွမ်းတာမရှိဘူးလို့ရှင်းနေတွေကချက်ပြောပါတယ်ဒီအမှုအကြောင်းအပြည့်အစုံကိုမကြားခင်မှာသိရပါမယ်ခရီးပြည်နယ်တွေကဘောလခဲပရူဆိုနဲ့ဒီမော့ဆိုမြို့နယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေပါတယ်ရှမ်းပြည်မြောက်ပိုင်းမှာလည်းစစ်တပ်နဲ့ကိုကန့်တပ်တွေတိုက်ပွဲတွေဖြစ်နေလို့တရုတ်နယ်စပ်မှာနေတဲ့တရုတ်နိုင်ငံသားတွေဈေးနဲ့နေကြဖို့အတွက်တရုတ်အာဏာပိုင်တွေတတိပေးနေပါတယ်ဒီသတင်းတွေကိုခုညမှသိရမှာပါသူတာဆောင်တဲ့အမေရိကန်တခွင်တိုက်ပန်တဲ့ဤပညာအမျိုးသမီးကဏ္ဍစားတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်ပြန်ပေးမှာပါအခုအရင်ဆုံးကတော့ကဘာမှာထိတန်းရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကြီးညာပေးကြပါမယ်ရှင
်အမေရိကန်အောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂရီဂရီမစ်စ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုပြောင်ပြောင်တင်းတင်းပြစ်ပယ်ခဲ့တဲ့လူရန်ကားစစ်တပ်ရဲ့ဖေဖော်ဝါရီလကလူရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့ကြာသတင်းလေးကပြောခဲ့ပါတယ် Burma Act 2021လို့အတူကောက်ခေါ်တဲ့မြန်မာအရေးဥပဒေကြမ်းတစ်ခုကိုအောက်လွှတ်တော်မှာကြာတာပြင်းလေးကဆွေးနွေးချိန်တွင်အဲ့လိုပြောသွားတာပါအဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်ဒီမိုကရက်အမတ်ဂရီဂရီမစ်စ်အောက်လွှတ်တော်နိုင်ငံသားရေးအာရှပစိဖိတ်ကော်မတီခွဲဥက္ကဋ္ဌရီပူဘလစ်ကန်အမတ်စတီးဗ်ရှာဘော့နဲ့အထက်လွှတ်တော်ဒီမိုကရက်အမတ်ဘန်ဂါဒင်တို့ပူးတွဲအဆိုပြုထားတာပါဒီဥပဒေကြမ်းထဲမှာမြန်မာအရေးအမေရိကန်ညှိနှိုင်းရေးမှူးတူကိုအမေရိကန်အစိုးရကခံထားတာဝန်ပေးဖို့နဲ့နေဆက်ဖြတ်ကျော်ပြီးလူသားစာနာမှုအကူအညီပေးရေးကိစ္စတွေလည်းပါဝင်ပါတယ်ဒါပေမဲ့လည်းစီအနာဒေမီနော့ဖွဲ့စည်းခဲ့တဲ့ဒီတော်စုလွှတ်တော် CRPH နဲ့ဂျားကာလာမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုရေဝင်တိမှတ်ပြုရေးတောင်းဆိုထားတာတော့မပါပါဘူးဒီတော်တွေမှာပဲကုလသမဂ္ဂဒေမူဂျိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှရနာဘရဂနာကစီအနာဒေမီနော့ပိုင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့တပ်တနာတွေဒီထက်ပိုဆိုးမလာခင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကထိထိရောက်ရောက်တုံ့ပြန်ဖြေရှင်းကြဖို့ဂျာတာဘီနီကတိုက်တွန်းပြောဆိုခဲ့ပါတယ်
မကြခင်ကလွန်ကျင်းတက်တော်ခွင့်နဲ့ပြန်လွတ်လာကြတဲ့အာဏာရှင်စက်ကြီးဆန္ဒပြသူတရားကျော်ကိုစစ်ကောင်စီကပြန်လည်ဖမ်းဆီးလိုက်ပါတယ်လို့နိုင်ငံရေးအခြေအနေများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်။အောက်တိုဘာ21ရက်နေ့ရှိ1183ယောက်တပ်ဖြတ်ခံခဲ့ရပြီး9000ကျော်ဖမ်းခံရဆဲဖြစ်တယ်လို့ AABB ကဆိုပါတယ်။တရင်ကျပွဲတော်အတွင်းဖမ်းဆီးထားသူ9000ကျော်လွတ်မယ်လို့စစ်ကောင်စီကတနင်္လာနေ့ကကြေညာခဲ့တာကြောင့်တပ်ဆိုင်ရာမိသားစုတွေဟာအချင်းတော်တွေမှာသွားဆောင်နေခဲ့ကြရတာပါ။တပိုင်ကလုံးလွတ်လိုက်တဲ့အရေးအတွက်အတိအကျဟုတ်မဟုတ်ကိုစစ်စစ်ဖို့ခက်ခဲပါတယ်။မလွတ်ခင်မှာပြစ်မှုလို့ဆွဆွဲထားတဲ့အလုပ်တွေထပ်မလုပ်ဘူးလို့လွတ်ပေးလိုက်သူတချို့ကိုလက်မှတ်ထိုးခိုင်းခဲ့ပေမဲ့တချို့ကတော့မထိုးခိုင်းခဲ့ဘူးလို့သိရပါတယ်။အိမ်ပြန်ရောက်တာနဲ့တချို့ကိုပြန်ဖမ်းဆီးခဲ့တယ်လို့ AABB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချို့ကကြတော့လွတ်မဲ့ဆေးမှာပါတယ်လို့ပြောထောင်မှုဘဝကိုခေါ်သွားပြီးမှနောက်ထပ်ဆွဲချက်နဲ့ထောင်နဲ့ပြန်ခေါ်သွားပါတယ်လို့ AABB ကဆိုပါတယ်။တရင်းစာဆရာတွေအပါအဝင်ဖန်းစီထားခဲ့သူ2000ကျော်ကိုဂျွန်လတုန်းကစစ်ကောင်စီကပြန်လွတ်ခဲ့ပါသေးတယ်ဒါပေမဲ့မေ24ရက်ကလေးကဖန်းစီထားခဲ့တဲ့အမေရိကန်တရင်းစာဆရာဒန်နီဖန်စတန်နဲ့ VOA ပင်တိုင်းဆောင်းပါရှင်ဦးစီသူအောင်မြင့်တို့အပါအဝင်တရင်းစာဆရာ30ကျော်ဖန်းခံရဆဲဖြစ်တာကိုမြန်မာတရင်းစာဆရာများလွတ်မြောက်ရေးအဖွဲ့ရဲ့စီးရင်မှာတွေ့ရပါတယ
်ဒီကနေ့နိုင်ငံကောက်ဆက်တစားဒေတာကဘလူခါလီဒုက္ခတဲ့စခန်းမှာလူညာအုပ်စုနှစ်စုကြားဒီကနေ့တိုက်ခိုက်ကြတာကြောင့်လူ6ယောက်ထက်မနည်းတည်ဆုံးပြီး10ယောက်ထက်မနည်းဒဏ်ရာသွားပါတယ်ဒုက္ခသည်စခန်းတွေကဘာသာရေးအကြောင်းတစ်ခုကိုဒီကနေ့မနည်းအာရုံမတက်ခင်တပ်သမားတစုကဝင်ပစ်တာကြောင့်ကျောင်းဆရာ3ယောက်လူဟောပေး2ယောက်နဲ့ကျောင်းသား1ယောက်တည်ဆုံးသွားတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲရှီဟက်ကိုင်ဇာခန်းကိုကိုးကားပြီးရိုက်တာသတင်းမှရေးထားပါတယ်လူညာမျိုးသားတူကိုလက်နက်ခဲယမ်းတွေနဲ့အတူဖမ်းမိထားပြီးတခြားပါဝင်သူတွေကိုဖမ်းဆီးနိုင်မှုစူးစမ်းနေတယ်လို့ရဲရရှိခန်းကရိုက်တာကိုပြောပါတယ်တခြားကြတဲ့ကျောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒုက္ခသည်စခန်းထဲမှာမူရစီဝါအယောင်းဝယ်လုပ်ငန်းကိုထိန်းချုပ်ဖို့အတွက်ပြိုင်ဘက်အုပ်စုနှစ်ခုအကြားတက်ခဲ့ကြတာလို့ဒေတာရင်းသတင်းတွေကိုကိုးကားပြီး AP ကရေးပါတယ် တချို့လူငယ်အုပ်စုတွေဟာဒုက္ခသည်စခန်းတွေမှာပြန်ပြီးဆွဲပြီးငွေတောင်းတာဘင်္ဂလားဒေ့ရှ်ကိုမရောက်ခင်မြန်မာနိုင်ငံတွင်သူတို့နေခဲ့တဲ့နေရာတွေကနေမူရစီဝါတွေကိုခိုးသွင်းဖို့ဒုက္ခသည်စခန်းတွေကိုအသုံးချတာလို့ဆိုးရွားတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်နေကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအရင်ကပြောထားမှုတွေအကြောင်း AP သတင်းမှာရေးထားပါတယ
်။ကျွမ်းမိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီကနေ့ကိုဗစ်ပိုးစစ်ဆေးခဲ့သူ12863ဦးရှိပြီးပိုးထွက်သူ925ယောက်ရှိပါတယ်။ရာဂိုင်နှုန်းအဖြစ်ခွန်တက်တမ19ရာဂိုင်နှုန်းပါ။သေဆုံးသူ26ဦးရှိပါတယ်။ကလေးတီပိုးတွေ့သူစုစုပေါင်း 434,548 ယောက်ရှိနေပါပြီ။တကယ်ဖြစ်ပေါ်တာကတရားဝင်စီးရင်တဲ့များပြားနိုင်တယ်လို့လူမှုကွန်ရက်စောက်ချောက်သူတွေကပြောပါတယ်။အောက်တိုဘာလ16ရက်နေ့ကပြောကြားခဲ့တဲ့မိန်ကုံးမှာတော့ဘုံမှုချုပ်မှုကြီးမြောင်းလိုင်ကပိုးတွေ့သူရာလုံးဟာအောက်တိုဘာလကုန်မှာ300ခန့်နှုန်းထိကျဆင်းမယ်လို့မျှော်လင့်ထားတဲ့အကြောင်းပြောကြားသွားပါတယ်။ကမ္ဘာမှာတော့အချမ်းသာဆုံးနိုင်ငံတွေကကာကွယ်ဆေးအလုံးတန်ပေါင်း1800လူသားမှုဂရီးကိုပြုထားခဲ့ကြပေမဲ့အခုချိန်ထိ263တန်းဒါမှမဟုတ်14ရာခိုင်နှုန်းမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေကိုရောက်ရှိသေးတယ်လို့ကာကွယ်ဆေးဆိုင်ရာပြည်သူ့မဟာမိတ်အဖွဲ့ People's Vaccine Alliance ကပြောကြားပါတယ
်။ The American Band ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.32 kHz 9383ညไฟโทมิเตอร์32กิโลเฮิรตซ์9303ญาไฟโทมิเตอร์51กิโลเฮิรตซ์5885รอบเพียงสนิทตะเบียนรวมมาไฟแลมิเตอร์190กิโลเฮิรตซ์1505ก็ได้เพื่อทุ่งลื่นไปได้เช่น
ยูวีก็นี่ตอกจาญาเป้ตะเบียนนี่ก็สับปีเปาะปรานี่บาระဒီလိုနိုင်ငံကဒူဘိုင်နယ်ရှိကျင်းညာထားတဲ့တိုင်ဝမ်ကျွန်းကိုအမေရိကန်ကအကောက်အွယ်ပေးသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကဂျာကာပရီနီမှာပြောပါတယ်CNN သတင်းဌာနကကြီးမှုစီစဉ်တဲ့လူလူနဲ့တွေ့ဆုံမြင်ယောင်ွဲတစ်ခုအတွင်းတိုင်ဝမ်ကာကွယ်ရေးနဲ့ပတ်သက်တဲ့မေးခွန်းကိုသမ္မတဘိုင်ဒန်ကဟုတ်ပါတယ်အဲ့ဒီအတွက်ဂရုပြုထားပါတယ်လို့ဖြေဆိုခဲ့ပါတယ်ကမ္ဘာသမိုင်းမှာကျွန်တော်တို့ဟာ CIA အကြီးအမားဆုံးဆိုတာတရုတ်ရုရှားနဲ့ကျန်တဲ့ကမ္ဘာလုံးကသိကြတာကြောင့်အမေရိကန်ရဲ့စစ်ရင်ရနဲ့ပတ်သက်ပြီးလူတွေစိတ်မပူသင့်ပါဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်စိတ်ပူသင့်တာကတော့သူတို့တွေအနေနဲ့အမားအယွင်းကြီးတစ်ခုကိုလုံးမိစေနိုင်တဲ့အနေအထားတွေရောက်သွားစေမယ့်လူရမျိုးတွေလုံမလားမလုံဘူးလားဆိုတာပါပဲလို့သမ္မတဘိုင်ဒန်ကဆိုပါတယ်။တိုင်ဝမ်နဲ့တရုတ်အကြား CIA တင်မောင်းမှုဟာနှစ်ပေါင်း40ကျော်အတွင်းအစိုးဆုံးအနေအထားမှာရောက်နေတာပါ။တရုတ်နိုင်ငံဟာကျူးကျော်တိုက်ခိုက်မှုတစ်ခုကိုစွမ်းအားဖြင့်လုပ်နိုင်တဲ့အဆင့်2025ခုနှစ်မှာရောက်လာမယ်လို့တိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကိုချန်းကဒီလာထဲမှာပြောထားပါတယ်။တိုင်ဝမ်ကျွန်းကိုသူတို့ပိုင်နေဖြစ်တရုတ်ကကြီးညာထားပြီးလိုအပ်ရင်အင်အားသုံးပြီးပြန်ယူမယ်လို့ထင်ရောက်ထားပါတယ်။တိုင်ဝမ်ကတော့သူတို့ဟာလွတ်လပ်တဲ့နိုင်ငံဖြစ်တယ်လို့ပြောပြီးလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုခုခံကာကွယ်မယ်လို့ပြောထားပါတယ်
။ဥရောပသမဂ္ဂထိပ်သီးညီလာခံမှာအဓိကကိစ္စတွေပေါ်သဘောတူညီချက်မရရှိနိုင်ကြသေးပဲဥရောပတရားရုံးကိုရှောင်နိုင်ဖို့ဆက်လက်ညှိနှိုင်းနေကြပါတယ်။ရွှေပြောင်းနေထိုင်ရေးကိစ္စ၊ပိုလန်နဲ့ဆက်နွယ်နေတဲ့ဥပဒေကြောင့်ဆိုင်ရာကိစ္စ၊စွန့်အင်ကိစ္စတွေမှာသဘောထားကွဲပြားနေကြတာပါ။ Digital ကူးပြောင်းရေးနေကြားနဲ့နိုင်ငံရေးခလုံးခွေဘူဝါဒတွေကိုဒီကနေ့မှဆွေးနွေးသုံးသပ်နေကြပြီးမနေ့ကြာသပတေးနေ့အထိပိုလန်ကိစ္စနဲ့ကာဗွန်ခွန်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိရွှေပြောင်းနေထိုင်လာကြတဲ့အချက်တဲကိုရေရိုအဒီနဲ့ရင်ဆိုင်ရမှာအလွန်လိုကိုလိုအပ်နေတဲ့နေကြားတစ်ချောင်းချန်ခတ်ရေးကိစ္စကိုဆွေးနွေးသင့်တယ်လို့လစ်သွေးနီးယားသမ္မတဂီဒါနတ်စ်နော်စီဒါကပြောကြားသွားပါတယ်။ဥရောပသမ္မဂရဲ့ဥပဒေဟာတိတိကျကျသတ်မှတ်ထားတဲ့နယ်ပယ်အချို့ပေါ်မှာသာတည်ရောက်မှုရှိပြီးအခြားနယ်ပယ်အလုံးအပေါ်မှာပိုလန်ဥပဒေကသာတည်ရောက်မှုရှိတယ်လို့ပိုလန်ဖွဲ့စည်းပုံဆိုင်ရာတရားရုံးကအောက်တိုဘာလ9ရက်နေ့ကဆုံးဖြတ်လိုက်တဲ့အတွက် EU အတွင်းမှာအငင်းပွားပွဲဖြစ်လာခဲ့ရပါတယ်။ပိုလန်ကိုဟန်ဂရီနဲ့ချက်သမ္မတနိုင်ငံတို့ကထောက်ခံပြီးနယ်သာလန်၊ဖင်လန်နဲ့ဘယ်ဂျီယံတို့ကတော့ဥရောပသမဂ္ဂရဲ့စီးလုံးညီမှုကိုပြတ်ပြားစေတယ်လို့ယူဆကြပါတယ်။ပိုလန်ကမိဒီကိုဖြတ်တယ်လို့ဘယ်ဂျီယံကပြောဆိုခဲ့ပြီးဂျာမနီနိုင်ငံရဲ့အကြီးအကဲအန်ဂျလာ မာကဲလ်ကတော့ဥရောပတရားရုံးအထိရောက်မဲ့အရေးကိုရှောင်ဖို့ပြောဆိုသွားပါတယ်။ဆိုရင်ကာနာမှာတော့ကာဗွန်ခုတ်ကောက်ရေးပေါ်ကွဲပြားနေကြပါတယ်
။နိုင်ငံပေါင်း46နိုင်ငံကကာကွယ်ဆေးထိုးထားပြီးသားကမ္ဘာလက်ကြီးတွေထိုင်းနိုင်ငံကိုလာတဲ့အခါနောက်လာကစပြီးကိုဗစ် -19 ကာကွယ်ရေးတီးခြားခွဲနေဖို့မလိုတော့ဘူးလို့ဝန်ကြီးချုပ်ပရယုချန်တို့ကကြာသပတေးနေ့မှာကြေညာပါတယ်။အရင်ကနိုင်ငံ10နိုင်ငံကကြီးတွေကိုပဲကင်းလွတ်ခွင့်ပေးထားတာကနေအခု36နိုင်ငံထပ်တိုးလာတာပါ။အဲဒီနိုင်ငံတွေထဲမှာဒီတိန်အမေရိကန်တရုတ်စင်ကာပူဂျာမနီနဲ့ဩစတြေးလျတို့ပါဝင်ပါတယ်။အဲ့ဒီလိုနေနဲ့ဒီကြောင်ကတစ်ဆင့်ရောက်လာမယ်။ကာကွယ်ဆေးအပြည့်ထိုးထားပြီးသားဖြစ်မယ်။ဗိုင်းရပ်စ်မရှိဘူးဆိုတဲ့ထောက်ထားပြနိုင်မယ်ဆိုရင်မဖြစ်မနေဒီကြောင်ခွဲနေရမယ်သတ်မှတ်ချက်ကိုလုပ်ဖို့မလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ကပြောပါရယ်
။အမေရိကန်ပြည်ထောင်စုမှာတည်ပြုထားတဲ့ကိုဗစ်ကာကွယ်ဆေး3မျိုးစလုံးအတွက်ကာကွယ်ဆေးအပြည့်ထိုးထားပြီး ဒူရီကိုနောက်ထပ်အာဖြစ်ကာကွယ်ဆေးတလုံးထပ်ထုတ်ဖို့စီဒီစီအကြံပေးဖွဲ့ကထောက်ခံလိုက်ပါတယ်အမေရိကန်နိုင်ငံကတိုင်းပြည်ပေါင်း100ကျော်ကိုကာကွယ်ဆေးလူဒဏ်ခဲ့ရမှာမနေ့ကျတော့ပြည်နေကလုံပေါင်း300ပြည့်သွားခဲ့ပြီဖြစ်ပါတယ်ဖိုင်ဇာကာကွယ်ဆေးကိုထိုးထားပြီးဒူရီတဲကတချို့နောက်ထပ်အာဖြစ်ကာကွယ်ဆေးထိုးခွင့်ရပြီးနေကြပါပြီအလားတူပဲ မော်ဒါနာနဲ့ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးထိုးထားသူတွေတဲကတချို့လည်းအားဖြင့်ကာကွယ်ဆေးထိုးလို့ရပြီလို့စီဒီစီအကြံပေးအဖွဲ့ကမနေ့ကကြာတာပြင်းနေမှာကြေညာခဲ့တာပါဘသူတွေကိုဦးစားပေးအရေးစထိုးပေးမလဲဆိုတဲ့နောက်ဆုံးအတည်ပြုချက်ကိုတော့စီဒီစီကဆုံးဖြတ်ပေးရမှာဖြစ်ပါတယ်ဒါပေမဲ့တလုံးမဲ့ထိုးရတဲ့ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးရပြီးထားသူတွေအားလုံးအားဖြင ကာကွယ်မပေးနိုင်တာကြောင့်မှာအဲ့ဒီလိုကားဖြစ်ကာကွယ်ဆေးရယူရမှာလေမျိုးကွဲကာကွယ်ဆေးယူသိမ့်မသိငို့ပုံမှန်နေနေမပြောပေမဲ့ဂျန်ဂျေထိုးပြီးထားသူတွေအနေနဲ့ခုကအာအစများစွာပို့တက်စေတဲ့မျိုးကွဲကာကွယ်ဆေးကိုယူဖို့လိုလာကြောင်းသူတင်တာတွေ့ရှိချက်တွေကိုအခြေခံပြီးတော့စီဒီစီအကြံပေးဖွဲ့ကကြေညာထားပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့ဦးထမောင်တန်းတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ October 22 ရက်တောက်ချာနေကြပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဆက်လက်ပြီးတော့တိုက်ရိုက်ထုတ်ပြန်ပေးနေပါတယ်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ် KRB နယ်ဘက်ကတိုက်ပွဲတွေအကြောင်းမပြောခင်မှာတော့အဂတိလိုက်စားမှုနဲ့တရားစခန်ကြီးရတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ရဲ့အမှုကြားနာမှုသတင်းကိုအရင်ဆုံးတင်ပြပါရစေ နေပြည်တော်တီးသန့်တရားရုံးမှာစတင်စစ်ဆေးနေတဲ့အဂတိလိုက်စားမှုလေးခုလုံးမှာတီးစဲအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပါအချက်တွေနဲ့ညှိစွမ်းတာမရှိပဲတရားစွဲထားရဆိုတာကိုစီစစ်တွေ့ရှိတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်ဒီတစ်ပတ်မှာလဲစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်နဲ့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတရားခွင်ကိုလာရောက်ထွက်ဆို
ကျွန်တော်တို့ရဲ့အမှုလေးမှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြီးတော့တည်တံတရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာကျုံထုတ်ကြနာစစ်ဆေးခဲ့ပါတယ်ဒီကနေ့အဂရီလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့
အဂရီလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှေ့နေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါစစ်ဆေးမေးမြန်းမှုတွေအရအဂရီလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတတ်တည်မပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါန်စန်းစုကြည်ရဲ့ရှေ့နေတဲ့ဦးကဗီအိုကိုပြောဆိုလိုက်ပါတယ်ဖြစ်တဲ့အခါမှာဒီကျေလူရဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာဥပဒေနဲ့ညီကြတာ ်အနာပြီးရှောက်ထားကြည့်ရှိရမယ်။အခုတော့သံသီးပြည်တို့ပြောအောင်လို့ဥယျာဉ်ပြည်ဥတို့ဟိုတည့်ရက်နှစ်လ2012ခုဘက်ကကိုင်းသာဘူးမရှိတာ။ကိုင်းသာမရှိရင်အရေးကြီးလို့ပြောအောင်။အဲတည့်ရက်နှစ်လနှစ်မြမှာအရေးမကလာပြတ်သားပြီးတော့ယာရုရှိတဲ့လူတွေပတ်သက်လာအခုထိန်းသိမ်းလိုက်တယ်။နိုင်ငံတော်တိုင်းနိုင်ငံတွေထိန်းသိမ်းပြီးတော့မှဆက်သက်တွေစစ်ပြီးတော့မှသက်ကြီးစစ်ပြီးလို့ရတဲ့အချက်နဲ့ကိုမှတိုင်ပြဖွင့်တာဆိုတော့အဲ့ဒါရာဇဝတ်ကျင့်ဖို့ဥပဒေပုံမှန်150နဲ့မညီတဲ့သဘောတူတော့ရှိဖြစ်နေတာပေါ့
။ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂတိအမှုတွေက NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတတ်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်။ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ယုံချင်းမှာကဒီတစ်ပတ်မှာလဲရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့သလိုအချိန်အတိုင်းတာအရာလဲအမှုလေးမှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြောဆိုလိုက်ပါတယ်ဒီကနေ့စစ်ဆေးတဲ့အမှုတွေနဲ့ပတ်သက်လို့ရှင်နေကအခုလိုပြောပြသွားတာပါ
ဒီနေ့စစ်ဖြစ်တာက၄မှုစစ်တယ်မိကလည်းဟိုပြီးခဲ့တဲ့ဒုက္ခတောက်ကြတဲ့ကလူဘက်ကကန့်ကွက်ထားတယ်လीသတိကံထောက်အောင်ပဲသတိကံထောက်အောင်မတစ်ကူအဲ့ဒါကန့်ကွက်တာသူကလက်ခံလိုက်တယ်ပေါ့နော်အဲ့ဒီကွက်ကဟိုတော့ဒီဖောက်ဒီရှင်းနေပြီးတော့ညီမကရန်ဒါရှိကအဲ့ဒါကဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကဖောက်ဒီရှင်းဥက္ကဋ္ဌကြီးရဲ့ဒါဒီမှာနေယူတဲ့50နာရီဆွဲတာပေါ့နော်ဘုဒီစစ်စီရရှိပြန်လည်းဒီကိုပြကြတာပေါ့ဒီကရုံးကြီးရတာရှိပြီးတဲ့ခါကျတော့ယူပြန်တစ်ဆက်ပွဲနေချင်းကြီးမဆက်ဘူးရချင်းနဲ့အဲ့လိုပဲအလားတူပဲဘလာတော်ပေါ်မှာဒီဖော်ရှင်အဆောက်အဦက
့ဒါမှမဟုတ်တော့မြေဝဲပြီးတော့ဒါကိုဆောက်တယ်23တဲ့ကောင်ရှင်းလိုက်ကြမှာမဟုတ်ဘူးလို့ဆိုတော့ဒါလာဆောက်တာပေါ့ဆောက်တော့အဲ့ဒါကိုအောင်ဆန်းစီဒီကိုအိဆောက်ပြီးပြီးတော့အဲ့ဆိုတော့အဲ့ဒါကဒီနေ့စပြီးတော့ဖြစ်တာပေါ့နော်
လက်ရှိစစ်ဆေးကြနာနေတဲ့အာဂရီလိုက်စားမှုအမှုလေးမှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီမင်းသားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတွဲတမှုစုစုပေါင်းလေးမှုတရားစွဲခံထားရတာဖြစ်ပါတယ်အော်တိုဘာ29ရက်ရှေ့တပတ်တောက်ကြမှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရီလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ယုံကြည်ပေးထားပါသေးတယ်။ဒေါန်ဆန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အာဂရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတစ်ခုကိုမန်းလေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး။လာမယ့်တည်င်းပတ်တွေမှသာစတင်စစ်ဆေးမဲ့ယုံကျင်းရက်ကိုတည်နိုင်မယ်လို့ရှင်နေတွေကပြောဆိုထားပါတယ်ရှင်
။ဒေါန်ဆန်းစုကြည်အာဂရီလိုက်စားမှုတွေအကြောင်းကြားနာပွဲနဲ့ပတ်သက်လို့မမေခသတင်းတင်ပြခဲ့တာပါ။အခုဆက်ပြီးတော့ဒီကြားပြည်နယ်ဘက်ကတိုက်ပွဲတွေနဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုတင်ပြပေးပါမယ်။ကြားပြည်နယ်ဘောလခဲမြို့နယ်ဖရူဆိုမြို့နယ်နဲ့ဒီမော့ဆိုမြို့နယ်တွေမှာအောက်တိုဘာ27ရက်ကြာသပတေးနေ့ညပိုင်းလုံးကဒေသခံကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေစစ်ကောင်စီတပ်တွေနဲ့တိုက်ပွဲ၄ချိန်ဖြစ်ပွားတယ်လို့ KNDF ဘက်ကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဘောလခဲမြို့နယ်တွေမှာမေလာတွေကဆဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေထဲမှာအစားအစာပြတ်လပ်လို့အသက်သေဆုံးသူ၄ယောက်ထက်မနည်းရှိနေပါပြီ။ဒီအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမွန်တင်ပြပါမယ်ရှင်
။အောက်တိုဘာလ27ရက်နေ့ညနေ2နာရီခွဲလောက်ကဘောလခဲမြို့နယ်နန်းဖဲရွာနားမှာတစ်ကြိမ်ကျိုးပင်ကုန်းရွာတဝိုက်နားမှာတစ်ကြိမ်စစ်ကောင်စီရင်တန်းကိုကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ကရင်နီတပ်မတော် KA ပူးပေါင်းအဖွဲ့တို့မိုင်းဆွဲတိုက်ခိုက်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဒါအပြင်ဖရူဆိုမြို့နယ်ထားလဲကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ည9နာရီလောက်မှာတော့ဒီမော့ဆိုမျိုးမရဲစခဲအနောက်ဖက်ဖုံကြီးကျောင်းသားမှာတိုက်ပွဲတစ်ကြိမ်ထပ်ဖြစ်ပြီးတော့မနေ့ကတရက်ထဲမှာစုစုပေါင်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအခုလိုပြောပြပါဗျ။န
ောက်ဘက်ရောက်မြောက်ခင်းသားမှာတစ်ခေါက်စစ်ကောင်စီကို CA နဲ့ KNDF နဲ့ပေါင်းတက်ကမိုင်းဆွဲတိုက်ခိုက်ရရှိတယ်ပုံမှန်ကြိမ်နောက်ကြိမ်ကတော့ကျွန်တော်တို့ကျုပ်ပင်ကုန်းဆိုတဲ့နေရာမှာမိုင်းဆွဲတိုက်ခိုက်နောက်ကြိမ်ရှိတယ်နောက်ကြိမ်ကတော့ကျွန်တော်ထားလဲမှာတိုက်ပွဲဆက်ဖြစ်တယ်နောက်ည9နာရီလောက်ရောက်တော့ရဲစခန်းမှာလဲဒါဟို KNDF နဲ့ CA နဲ့ပေါင်းပြီးတော့အတိုက်ပွဲဆက်ဖြစ်ရရှိတယ်ပေါ့လေဒါတိုက်ပွဲ၄ကြိမ်ပေါ့စစ်ကောင်စီကဒုံလူတာနေစတာပဲအတိုက်ပွဲကလေဒုံထောက်လည်ဒုံတွေလူတော့အဖွဲ့ကအဲ့ဒီဒုံကိုပြည်လာနေတဲ့နေ့ကြီးတွေနဲ့ပြန်လာပြကြတော့ကြ
စစ်ကောင်စီဘက်ကနေဒရုန်းလွှင့်တင်ပြီးထောက်လန်းရာကနေဒီမော့ဆိုမြို့မှာရဲစခန်းအနောက်ဖက်ဖုံကြီးကျောင်းသားမှာတိုက်ပွဲဆဖြစ်တာလို့ပြောပါတယ်။မနေ့ကတိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က28ဦးသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့တယ်လို့စစ်ကား3စီးပျက်စီးသွားတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။ဒီသေဆုံးမှုတွေနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူး။စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီမော့ဆိုနယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမကြခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေကကြိုတင်ရှောင်တိန်ထားကြလို့မနေ့ညကတိုက်ပွဲမှာတော့ဒေသခံပြည်သူတွေအထီးခိုက်မရှိဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြီးတော့ပစ်ခတ်နေတာကြောင့်နေအိမ်တွေထိခိုက်ပျက်စီးမှုရှိပေမဲ့အပျက်စီးစရင်းကိုတော့မသိရသေးဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်
အကွာတော့မပြစ်ခံပါဘူးသူတို့ဒီတိုင်းကလေးသာသနာတော်ဒီစစ်ကောင်စီလည်းနဲ့ချင်းနေတဲ့ဒီတိုင်းကြံပြစ်လိုက်တာသူစစ်ခံတော်လည်းမကူကလေးပါပြီးတော့ဘာမှပြစ်ခိုင်းတော့မဆောင်ပါဘူးဒါဆိုတော့ပြစ်စီးပြီးတော့မပြေပေါ်တော့ဒီအိမ်တွေပါကြဖြစ်လာဆိုတော့ခွင့်ရှိတယ်မရှိရသေး
ကယားပြည်နယ်မှာတိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဘောလခဲနယ်နန်းဖဲရွာနာကတိုက်ပွဲကြောင့်တော့ဒေသခံတွေဟာဘေးလွတ်ရာကိုပုန်းချောင်နေရတယ်လို့နန်းဖဲရွာခံတဦးကပြောပါတယ်
။ဆက်ပြီးတော့ပြေးကြတာပဲ။ကျွန်တော်တို့ကစားကုန်လို့ပြေးရတယ်။ဆက်ပြေးတာတော့တပတ်နှစ်ပတ်လောက်ရှိသွားပြီ။အမညာဖြစ်တဲ့ချိန်ပြေးကြတော့အဲ့ဒါပဲဆို။ဆိုလည်းလည်းကြီးမထူတော့များတယ်။ကိုယ်ကလည်းနှစ်ဖက်ပြေးခပြီးတော့စိတ်ကောက်စီရတော့ထူတော့များတာပေါ့သူတို့။သူတို့ကလည်းလည်းကြီးတော့အားဖိုးတော့ပေါ့။
လုံးချုံရဲရနာမည်မဖော်လို့တဲ့ဘောလခဲမျိုးကန်တူကတော့ဘောလခဲနယ်တဝိုက်မှာမကြမကြတိုက်ပွဲဖြစ်ပွားနေတာမို့ထားခလော်လဲရွာနန်းဖဲရွာပလဲလဲရွာတောခူးရွာနီနခါရွာစားတဲ့ကြေးရွာဆယ်ရွာလောက်ကဒေသခံတွေထွက်ပြေးတင်းချောင်းနေကြရတယ်လို့ပြောပါတယ်တိုက်ပွဲအခြေအနေညင်သွားပြီဆိုရင်ဒေသခံတွေဟာရွာကိုပြန်လာလိုက်ပြန်ပြေးလိုက်နေဒုက္ခအမျိုးမျိုးကြုံနေရတယ်လို့ဒေသခံကပြောပါတယ်
အကတော့အရွာဆောင်နေတာရွာပေါင်းဆယ်ရွာလောက်ရှိမယ်ကျွန်တော်အဲ့ဒီကျောလုံးကပေါ့ဆောင်နေဆောင်လာကတော့ကြာနေပါပြီလေးလပိုင်းတည်းကဆောင်နေဆောင်လိုက်တိုက်ပွဲတိုင်းညင်လို့လူလူကပြန်ကတ်လာလိုက်တော့တကြရင်လမ်းပေါ်ပြန်ဖြစ်လိုက်ပြန်ပြေးလိုက်အဲ့လူတွေကငနာအောင်မရတော့သူပြေးလွှမ်းနေတယ်ရေလူကြောင့်များကြီးတိုက်ပွဲမဟုတ်ဘဲနဲ့ပြေးလွှမ်းနေတယ်ဒုက္ခများကြီးတော့မှတိုက်တာငါပြီးအဲ့ဒီက
Sitaka Sami Kari take women with Sisi Tinjan Nira, Lutida Kaniga Vue go Piovare. Sikongsi Daddy Hakayane Bama Ia do Chat Habido. Taiwan Machile, Lena Girigo Asamata, don't you Jiwari Bago Piakani Lutida Kaniha, Ama Mani Yetabe, Oin Sunkabi, Bilu Yago, Trabi, Tinshang Nijayare Lu, Dida Kaniga, Piojavarishin.
ထာဂရော့ကရပတ်မှာဖြစ်နေတဲ့လက်နက်ကန်ပဋိပက္ခအခြေအနေပါရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ပန်ဆိုင်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင်း
တရုတ်ဘက်ကချန်စီယုကနေလို့ဒေတာကန်တွေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ဦးသိထိုင်ဦးကတင်ပြပေးပါမယ်ရှင်မူဆယ်ခိုင်ပန်ဆန်းမြို့နယ်တဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင်း MNDA အဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နယ်စပ်မြို့ဖြစ်တဲ့ဝမ်တိန်မြို့ကဒေတာကန်တွေအနေနဲ့သတိထားပြီးနေထိုင်ကြဖို့တရုတ်ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲကအာဏာပိုင်တွေက municipal soya to Benjama for Batavari. Tajan deo di Daganuin in a Taiwa Chenigu, Indian Tread Lilara, Kamua Tejida Muri, Shangjabu, Tribe Tavari. Matinga de Lue Dwayne, Anavanigu, Tibi Valu, Eddie Tobin Jinajama for Bavari. Tigre Jabaya, one day Mureo, Jamapega, Jizani Jayokera Jal, Akulo Diobega Tobia and Tribe Halu, one day Mu Jumagon de Lungashimia, then Dawinga, Umyaning of Jovari.
ที่ทุกอย่างจะเอาหน้าที่จริงจับจับมาทำดีดีดีพี่จะรู้เลยดูกับเจ้าว่าเลยโอ้เดี๋ยวมาเนี่ยจะมาไกลกว่าที่คิดแทนเลยว่ะที่จะนี่เราที่เราคุยกันจะอยู่กันเราชีวิตเราเนาะไอ้ตัวเจ้าตัวนี้ดีดีแล้วกันแต่กูโอ้อะไรเงี้ยที่ใจเจ้าว่ะตัวของนี้ก็เอามาดีได้กูพาไปไอ้ผมถามเขาว่าจะอยู่ตัวดีเดียวไหนยังไงนี่เนี่ยไอ้กูเอ็กซ์ชีนี่จะอยู่ในเด็กชายที่อยู่ในวัดสวรรค์มาลูกกูจะไปที่ไหนดีอ่ะ
ลีน่าป่าวเงินเจียนป้าสายจีบป่าวเงินเจียนดีอ่ะท่านมีสาวอยู่วันนี้ดูฟังยายจ้าวบอกยายจะลาเราเดี๋ยวจะโดนมาอะไรจะมาลุยตัวอะไรว่าท่านมีสาวอยู่มาจับกูเหรอดีอยู่มียายจ้าวบอกเอ็งเนี่ยมาเว้ยมีเรื่องกูวิ่งลงส่งเงินยายมาแล้วมีรูปอะไรอะไรมีตัวเดี๋ยวจะมาเนี่ยจะบ้านสายจีกูมีว่าเยสกันกูกูกันจะไปเอ็มดีเอก็เอาดูว่าสกุลนี้มาเวียดเข้าเก็บดีเดนเอาบ้านสายนี้ด้วยมาเบียนลังจิกามุริชิกะบาร์
ปัญไซนี่ได้มวยเลยมงคลเป็นมาเลยนั่นเป็นนักเสด็จได้บริสุทธิ์เกิดมาที่ได้บริจาคปัญไซมีว่ามาที่เกิดเดือนยาดูดีสิเรจาวปัญไซลุ่มกุญย์เดียวกันจ้าอุไลบ้าหังกับเจ้าบาร์เลยปัญไซนี่เยอะสักคำเป็นปัญไซมาชีวิตประจำวันลาบีโดลาบีโดปุ๊กันตะพันนี่โอ้ยดูปุ๊กันตะพันนี่ชิมเอาเนาะอะไรแต่ก็เข้าใจเลยมาที่เกิดเดือนดีดีสิเรจาวไปเดียวดีดีสิเรจาวเอาไปเดียวดีดีสิเรจาวที่มาบีโอแล้วก็ตัวเนาะแล้วดีที่มาบีโอเช่นเนี่ย
ตอนนี้เราเลือกตัวเลยกูไม่ยังไงไม่ดีอย่างไรมาคุยกับเรื่องนี้เนี่ยมาดูอันนี้มาถ้าชาดีเอามาเดี๋ยวเราจะมาเลยค่ะเดี๋ยวเราจะดูว่ามันมีเช่นไรบ้างใช่ไหมมองกูเนี่ยเป็นสามีอุนิมาสิกองสีเด็ดด้วยเอ็มดีเอเนี่ยแต่อันเป็นเรื่องการที่เอเนลีรู้สุขชาติจะบีเนี่ยมาสิบีดูค่ะเดี๋ยวนี้ก็เลยเที่ยวเนี่ยจะน้ำมาอยากนั่งท้องเราสิลาเรื่องลูกมุกุญย์เดินชูกับเบี้ยวว่าเลยถ้าจะเที่ยวไปก็มุสเซกันเนี่ยก็เป็นสามีอุ တိုက်ပွဲတွေကြောင့်ထပြေးလာသူတွေအနာမကပ်ကြဘူးလေတရုတ်ဘက်ကချန်စီယိုဘော်မှာလော့စပီကာတက်ပြီးမြန်မာဘာသာနဲ့ပါထုတ်လွှင့်သတိပေးနေပါတယ်
ပြင်းထန်ကွာခုံကြီးကျင်ဦးခေါင်ကြီး
နေဇက်ကာဝယ်ထင်းရှုမှုဒေသဖြစ်လို့အနာမကကြပါနဲ့ဒီလိုအခြေအနေမှာတရုတ်မြန်မာနိုင်ငံနေဇက်အကြီးဆုံးနေဇက်စီးပွားရေးဆောင်ဖြစ်တဲ့မူဆိုင်ခရိုင်ထဲမှာမူဆိုင်ခရိုင်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်နေဇက်ကုံတွေပြန်စားဖို့မဖြစ်နိုင်သေးဘူးလို့ကုံတွေကပြောပါတယ်ခင်ဗျာ
ဖီယိုရဲ့မြန်မာဝိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ထိုင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေမှာကိုဗစ်ကပ်ရောဂါကူးစက်တဲ့အခြေအနေကိုပြောပြပါဦးမယ် မြန်မာနိုင်ငံရဲ့နေဆက်ထိုင်းနိုင်ငံတာကီနယ်မှာရှိတဲ့အုံဖြန့်ဒုက္ခသည်စခန်းမှာဒီလအတွင်းမှာကိုဗစ်ကပ်ရောဂါကူးစက်သူတရာကျော်ရှိနေပါတယ်မိသားစုလိုက်ကိုဗစ်ကူးစက်မှုတွေရှိနေတယ်လို့စခန်းထဲကဒုက္ခသည်တွေကပြောပါတယ်အခုလိုအခြေအနေမှာပဲအသက်60နှစ်အထက်တက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းတွေကိုအောက်တိုဘာ21ရက်နေ့ကစလို့ထိုင်းအစိုးရကကာကွယ်ဆေးစတင်ထိုးပေးနေပါတယ်ဒီသတင်းကိုတော
ကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့အခုခါမှာတော့ရာဂနန်းလောက်ကူးစက်မှုတွေဖြစ်လာတဲ့အကြောင်းအုံပြန်ဒုက္ခတဲ့စခန်းကဒုက္ခတဲ့အူကပြောပြပါရယ်။နှစ်သက်တည့်ရနေ့အထိကိုအဲတရား20နဲ့6ရက်တကားမှမရှိဘူးဒီကနေ့ကမြန်မာပြည်ကဘူးကြတာအများကြီးဖြစ်သွားတာအဲအခုကတနေ့တည်း 35ရောက်လို့ဖြစ်လို့ဖြစ်အဲအဲရောက်20ဖြစ်လို့ဖြစ်အဲ့ဒါမျိုးတွေဖြစ်။ညကြလို့ရှိရင်စခန်းကြီးမှနေရောကျညာပေးတယ်လေ။လူတိုးတာနဲ့ကျညာတယ်လူမတိုးရင်တော့မကျညာဘူး။အဲဆိုတဲ့အပြုံနဲ့ဖြစ်တဲ့သဘော။ဆိုးရင်တာပေါ့ကိုဗစ်ဖြစ်တဲ့ဆိုတော့အချိန်မီးအန္တရာယ်ရှိတာဘူး။အန္တရာယ်ရှိတဲ့ဆိုတော့ပေသွားနိုင်တဲ့ဟာတွေကြီးပဲ။အဲ့တော့မိသားစု
အော်တော့ဗလာ21ရက်နေ့နဲ့22ရက်နေ့တွေမှာအသက်60နဲ့အထက်တတိယဝေဦးတွေကိုကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေကြောင်းစခန်းတွင်းကမထိုးရသေးတဲ့အသက်ကြီးသူတွေကိုရက်ွက်လိုက်လာရောက်ထိုးနိုင်ကြဖို့စခန်းတာဝန်ရှိသူတွေကနှိုးဆော်နေကြတယ်လို့လဲဆိုပါတယ်။ကာကွယ်ဆေးထိုးတယ်လေမနေ့ကစထိုးတယ်။ပထမအသက်60အထက်ထိုးတယ်အဲ့မှာအဲ့ထိုးပြီးထိုးရင်းမတက်ကနေပြီးတော့အသက်60အထက်နဲ့
လိုက်ပို့ရင်းနဲ့အဲ့လူတွေပါလာတဲ့ခါကျတော့အဲ့ဒီလူတွေပါလာတဲ့ထိုးလိုက်တယ်။ဒီနေ့လည်းဆက်ထိုးတယ်။မင်းကတရားကျော်လောက်တော့ပြီးမယ်။ဟုတ်ကဲ့ဆရာ။အစင်းရဲ့အရင်မပေးရဘူး။တကြီးရွယ်အိုးလို့ပြောပြီးတော့နောက်ကပါလာတဲ့လူတွေကိုပါရောထိုးတာဖြစ်တယ်။အဲ့ဒီအတွက်ကြောင့်အသက်အကန့်အသတ်ဘူးပြန်သတ်မှတ်လိုက်တယ်။ဟုတ်ကဲ့။ဘယ်လိုသတ်မှတ်လိုက်လဲ?
60အထက်ပဲလာကြပါလူရပြုံနေလို့ကိုဗစ်ကူးတာရေးစင်တာတွေစောင့်ကြည့်ရေးစင်တာတွေကိုတော့စတင်ကြောင်းတွေမှာလှုပ်ထားပြီးနေရာ၃ခုခွဲပြီးကျန်းမာရေးဝန်ထမ်းတွေကကူးတာမှုပေးနေတယ်လို့ဆိုပါတယ်ကိုဗစ်ဒုတိယလှိုင်းစတင်ကြတဲ့ကစခန်းတွင်းကဒုက္ခသည်တွေအနေနဲ့အပြင်ကိုထွက်ပြီးအလုပ်လုပ်ခွင့်တွေလည်းပိတ်ပင်ခံလာရပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ် 30 ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေဟာတိုင်းပြည်မှာနေရပ်မှရှိတဲ့ဒုက္ခသည်စခန်းကိုပို့မှာခိုလုံနေကြရပါတယ် ပြီးခဲ့တဲ့နှစ်ကတော့ဥပြံဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကတဦးဆောင်နှစ်ဦးသာကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအစုလိုက်အပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခသည်စခန်မဲလာဒုက္ခသည်စခန်မဲလာဦးနဲ့မဲလာမှုစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ဖြစ်ခဲ့တာပါမဲလာဦးစခန်းမှာပဲဒီရက်
ချင်းသာရှိနေသေးပြီးကျမ်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်ဦးတွေကသာဦးစားပေးထုတ်နိုင်နေစေဖြစ်ပါလေရှင်
။ဒါတော့မယေးမှာတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းညဘက်ထုတ်လွှင့်ချက်တွေကိုလိုင်းတူ31 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါလေရှင်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view in မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewinnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view in မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေထဲမှာတော့အခုနှစ်ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်ရရှိတဲ့သိပ္ပံပညာရှင်2ယောက်ရဲ့တီထွင်မှုကတဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုဖြည့်ဆင်းရေးကိုဘလောက်အထောက်အကူဖြစ်စေတယ်လဲဆိုတာသိရမယ့်သိပ္ပံနဲ့ဤပညာတခါအမေရိကန်မှာကြောင်းတက်နေတဲ့ကျောင်းသားတွေနှာခေါင်းစည်းတက်ရင်မတက်ရင်အငင်းပွားနေတာကိုသုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာနားဆင်ရပါမယ်။အခုအရင်တော့ဒီအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံထားရသူတွေကထောင်ထဲချီရဲ့အကျဉ်းသားတွေကိုပြီးခဲ့တဲ့ရက်ပိုင်းကပြန်လွှတ်ပေးတာရှိပေမဲ့ပြန်လွှတ်စရင်နဲ့မှပါပြီးတော့မှမလွတ်လာသေးတဲ့သူတွေလည်းရှိပါတယ်။တချို့ကတော့လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရသူတွေရှိနေပါတယ်။ပြန်လွတ်လာမဲ့သားတွေအတွက်ထောင်ရှိကိုနေစဉ်သွားဆောင်နေတဲ့မိခင်တချို့လည်းရှိနေပါတယ်။လွတ်လာပြီးမှပြန်အဖမ်းခံရလို့တောကရောက်နေတဲ့မိခင်တွေလည်းရှိပါတယ်။အဲဒီလိုမိခင်တချို့ရဲ့ပြောပြချက်တွေကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ဆက်ထားပါတယ်ရှင်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းစစ်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ9000ကျော်ရဲ့အမှုတွေကိုလူငယ်တပ်သားခွင့်ပေးမယ့်အကြောင်းစစ်ကောင်စီကြီးကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။မြမိုင်းရဲ့ချင်းတော်တီတီကပြန်လည်လွတ်မြောက်လာသူပေါင်း2500ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲချရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လဲဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်။ဆေးအနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့ကားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့မိခင်တူကတော့လူငယ်သက်တာကွင်းနဲ့သူသားတူပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါတယ်
။19ရက်နေ့ည7နာရီခွဲလောက်မှာပြန်လွတ်လာတဲ့သမီးရဲ့9နာရီ25မှာပြန်ဖမ်းသွားတယ်။အနာလေးပဲတွေ့လိုက်ရတဲ့တိုင်းရလေသူ့ကိုပြန်ဖမ်းမှဘူးလို့ရရေရေကျွန်တော်လည်းမိသားစုနဲ့တော့မကြိုးရသေးပါဘူးလေကျွန်တော်တော့ကတည်းကလူသားလို့တော့မကောင်းလို့ပါလေမနေ့ကညကျွန်တော်စဉ်းတရားမှာပါသူပြောတာတော့မရောစက်ကညလုံးမတမီရဲ့သူပြန်ဆန်းမိရဲ့အိမ်လို့လည်းမရောပါဘူးခမင်းလည်းညလည်းမစားနိုင်ဒီလိုပူဆိုးနေရတာဘလို့လို့တင်းစားနိုင်မယ်တမီရဲ့အိမ်လို့လည်းမပြောဘူးသူကြောင့်လေတွေ့တွေ့ပြီးတော့ဒီညနေစားငယ်ကြီးရစားလာတယ်။ကိုရဲတဲ့မင်းရောပြင်ဆိုင်သေးတာတဲ့အမေအကူရတဲ့ကမင်းတော့ပြောင်းနေပြီဆိုတော့အမေပြောနေမှာမို့တဲ့။သူကျမရဲ့ပြင်ဆိုင်တော့တဲ့။ဘယ်လိုကြီးရောသမီးအဲ့ဒီမထိုင်ရဘူးမို့လို့
ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ပိုးအောင်မာတွင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနက်ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါ။ဖမ်းဆီးချိန်မှာလည်းဘာကြောင့်ပြန်ဖမ်းနေဆိုတာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်လာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လည်းလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါဗျ
။ပေါ့ကျုပ်ပြီးအိမ်ထဲကြာတော့စကားပြောနာဖို့တော့အဲ့လိုပြောနေတဲ့အချိန်မှာတမီးလည်းတစ်ခုငါးယောက်ရောက်လာတယ်။ရောက်လာပြီးတော့ဥယျင်ထွေးတဲ့ဟုတ်တယ်တဲ့ကျွန်တော်ပဲတဲ့သူအဖေကပြောလဲပြောအဲ့ဒါဆိုလို့ရှိရင်လည်းထောင်ထဲလွတ်လာတာဒီမလေးတဲ့ကျွန်တော်သားတဲ့မိကျက်ရှိလို့တဲ့ကျွန်တော်တို့စကားကိုပြန်ခေါ်ရမယ်တဲ့ဆရာရဲ့တဲ့မနက်မှပြန်ခေါ်ပါလားတဲ့လက်မှတ်ထိုးခိုင်းမှုကျွန်တော်တို့တဲ့မနက်ကျနာပေးမှာပါတဲ့မိသားစုလေးနဲ့လာပို့ပေးမှာပါတဲ့မရဘူးတဲ့အဲ့ဒါဆိုလို့ရှိရင်လည်းမြို့နယ်မှုနဲ့လိုက်ကြည့်တဲ့အဲ့နဲ့တည်းဟောဟောဆရာတဲ့ကျွန်တော်မိသားစုလေးနဲ့တော့မားတဲ့မပြောသေးပါဘူးဆရာရဲ့တဲ့ကျွန်တော်လိုက်ပြီးတော့ပြေးပေးပါမယ်တဲ့ဆိုပြီးသားကြီးကလိုက်သွားလို့ပါအလားတည်းမှာရောသမီးရဲ့ကိုလိုလူကိုဖမ်းလာတာရှိသေးတယ်သိလားဒီကတော့အန်တီဘပါဝါတဲ့တကြအန်တီကကျမတို့လည်းလိုက်မယ်လေးလို့သူ့အဖေကလည်းကျွန်တော်လိုက်မယ်တဲ့ဆိုတော့လေကားကိုကားတစ်ခါရွက်ဖွင့်ပြီးတော့တားကြီးကိုတောက်တုံးထလိုက်တဲ့ကားတွေဝင်သွားအောင်သိလားတွန်းလဲတွန်းလိုက်တော့တစ်ခါတည်းသူ့အဖေကကျွန်တော်လိုက်မယ်ကျွန်တော်လိုက်မယ်ဆိုသူ့အဖေကတစ်ခါလည်းပြန်တွန်းထုတ်ခဲ့ပြီးတော့ကားမဆန့်အောင်လည်းနေခဲ့တယ်ဆိုပြီးတော့တွန်းထုတ်ပြီးသားပြေတော့အန်တီတို့လည်းဘာလို့လို့လောကမှမသိဘူးအဲ့ဆိုကျမတို့လည်းဆိုစခန်းကိုလိုက်မယ်လို့ဆိုလိုက်ခဲ့ကြီးတဲ့ကိုကနဲ့ကိုလိုက်ခဲ့တဲ့ကျွန်တော်တို့ကားတော့တဲ့ဒီမဆန့်တော့ဘူးတဲ့။ဆ ถ้าเนี่ยยังจะมาเลยตู้ก้าทบดีดูอาเจนไล่เด็ดตรงนี้สักครั้งเจอเลยจะเอาถ้าขาดไปถ้าอันนี้ก็คนมองตัวเราเมาถูกเลยแต่ดูมาไม่เหลาเลยเท่าเนาะเปลี่ยนขอตัวอะไรนี่เลยเนี่ยเท่าเนาะปูไล่เลยเนี่ยเด็ดที่เชียร์แล้วมาจะร้อยเชิงตัวอันนี้ดูแล้วสั่นเลยลมยาเราเลยสั่นเลยลมยาเราอันนี้ดูแล้วเปลี่ยนละก็เปลี่ยนมาดีดูทีนี้เรามาเก้าหนุ่มโง่แบบโง่เนี่ยเราบอกตรงนี้อันนี้จะมาเรียนแล้วก็ลงหัวใจเราบอก
ในการอันนี้สาธิตว่าจุดเราจุดเราอยากได้ที่นี่กันนะเจ้าอันนี้ทำเองบูตอบิทำเองบูเลยชุดอะไรดีเลยที่เราดีอ่ะทำไมอยู่ปูเลยดีเลยสุดอันนี้อยู่กันเจอเลยตรงนี้ตู้พันธุ์อะไรดีอันนี้มาตัวยาวเลยมันก็เลยลุยมาไปลุยอะไรมาตัวยาวในเกณฑ์สัตว์เจนเจ้าตัวเราตรงนี้เจ้าเลยพันธุ์สิ่งยาจึงอ่ะสาธิตเป็นยามาเบลูปงเซนชิลีเดสุรามติยาบุลุเลยที่นี่กันอ่ะเปียบาร์เลย
เนี่ยพังขยะเลยตาเปลี่ยนน้องเธอตาดูอะไรพังสีเทิดเทิดขันช้ายาลาบ้าอันนี้ก็รอชดคู่เรามาหนีกูเนี่ยเอาชินยาก้ากูก็รอเตี้ยวตันยาสีเพชรตัวเรียบเปลี่ยนพังขยะเลยตาเป็นยามาชินิมเลยสุรากูบามติยาโรรามูมีกินเดียวจุ๊ดตัวก็ยังยาลาบ้าเมื่อเช้าชีเดนเจนลูกเบลล์โซบิโยคอวาระตมีเอปามาเลมเบลล์โยตัวนี้ก็มีเอวะมีอันตะขังเมจิอาเกล้าเป็นเนี่ยขันดูรอเลยตมีเอวะปัจจัยตัวก็ปุ๊บหันดีลาโซโลยีตัวบุญหันเดียวอันนี้อาเซมามา ตัวบาดุโรยย้ายหน้าขาละอเส้นไม่ดีอยู่เลยคุณพี่เอ๋ตัวโอ้สาพันนาลาใบเมียนี่มาสาพันนอนลงอ่ะย้ายขาละเล่นมาเล่นมาดีเลยสาเรนเล่นมาเลยขณะเด็กเนี่ยทุกจาระมีเอ๋เนี่ยตาหูและตาลิ้นคอยได้บ้านอ๋อเนี่ยคอยได้เนี่ยได้เอ๋ลิ้นคอยได้เนี่ยนับบัวเท่ลุอันนี้ลุเลยไปเจ้ายุ่งชีวิตเนาะว่าในลาพันอ่ะ มีว่าอะไรเนาะปูราบอตมีเอ๋ทำเป็นแม่อกุ้งยิงกุ้งยาวจีโลดัวร่าเนาะตมีเอ๋มันลุ้นมันลุ้นบ้านเนี่ยอันนี้ที่ลุยยาบ้านเนี่ยนี่นี่มาอันลุยลุยดัวร่าอยู่อันนี้ชิโนทานดัวร่าอยู่อันนี้ตุลุลุกเซนอะไรเนี่ยมันลุ้นแต่เลยรู้อยู่ว่ามีอกุ้งชีราเนี่ยมีอกุ้งตัวเดียวจะข้ามไปชิโนไปไล่ลุ้นมาอย่างนั้นมันจริงแต่ที่อันนี้เลยอะไรบ้ามันจริงตัวใหญ่ที่มาชีนี่เลยลุ้นไปชิโนได้เลย
ดีอะไรดีเจ้าดีมากเลยทั้งนี้ยินดีกับคุณยามาเลยจริงที่มีคิวเวต้ากูขนาดจะวิ่งมาเปลี่ยนแผนขยายเราจงยาเรตุเรศิดลูลูกผู้ช่วยสาจ้าทับยามาไม่รู้เตลูท้องชิโกนี่เป็นตัวสาวนี่จ้าเรามีเงินจะช่วยอะไรสิบาร์เลยตอนนี้เอาแผนขันทาร์เรยังเขียนอยู่ในกามีเงินจะอุกอาร์เอาตัวมาละสักชิ่งลุงยิ่งเชิดตากุนดีเป็นแม่เจ้าไม่จะยากเกินกันเด้อตู้ตารีเปลี่ยนลูกแม่เจ้าสาจ้าทับิดาพิจามู
อากูโลลุยท้องเนี่ยจีโลลาเร่ใช่ไหมตาเรียกูเปลี่ยนจุ้ยกุญยาบุมยอลินดีท้องเชื่อมาที่ยาไปมีแรงตัวสาวนี่เลยดูเปียบยาวอะไรสาวเนี่ยมันนี่อะไรมันนี่อะไรมันนี่คนนั้นนายยานี่เดียวนี่เซนายดีอากูเล่อากูเรียนมาเปลี่ยนอะไรเปลี่ยนอะไรไอ้มาก้าบัวเซนเซียมาปงเจลูกลายในดาเซียมาแล้วเปลี่ยนอะไรสักสาวมาลูรู้ว่าดูดูลุ่นลงมันลุ่นเลยตอนนี้เอาแผนขันทายาละคนละจอเนี่ยเชื่อเราชินีดี
ที่กาล่าจึงสาบานในใจมาด้วยกันมีอาตีบุลเลมีเงินพิจารณาเปรียบเปรย์ตอนนี้พิจารณาท่านสิ่งใช่ไหมโยสิจอยมาบ้าอย่างนี้ท่านสิ่งอยากขังกันอะไรลุเลมีเงินอ่ะเปรียบเปรย์เลยชิมาตาเรียจะมาอีเนี่ยปัตตาลุสุยเนี่ยจังเลยตัวเปรียบเปรย์ที่ลาเมสัตตาลาบันที่ยันเนี่ยตัวลุสิสิลาเป็นเงินจริงที่เราอาจจะรอที่กูยันเนี่ยตัวเองสัตตาลาบันกูยันเนี่ยตัวเองคนละเป็นเงินจริง เสียมาไปเชื่อมามาดีอะไรอย่างนี้เฉยๆไม่เลี้ยงงูเลี้ยงงูเลยเสียมาเองข้าน้าบอกเสียมาตั้งแต่เลี้ยงเจ้ามาอากูด้วยแม่มาอูมัวไปคนละลาไปงั้นลุลาเรก้าวเงี้ยจะเลี้ยงเดียวเราเจ้าจริงก็ว่าเรตัวเราเป็นเงี้ยอันนี้จะปงเงี้ยปงได้ยังโมกูเลยไอ้ลูกดูงาบิชาอีโร่ตาว่านี่เลยมัวไปเป็นบ่าวีเดี๋ยวนี้ใส่ยี่อาเปียรูบารูพี่อ่อนเลยตุ๊กจ้ะ
อันนี้อะไรนี่นี่นี่นี่นี่นี่มาเลยอันนี้ด่าไอ้เจ้าจริงก็ว่าเลยตัวเราเป็นหัวละไอ้ลูกเสียงลุงเนี่ยตีเด็ดตายอีกจ้ะท้องชิมาในเส้นตัวสาวในเส้นพิจารุตุลุเปลี่ยนเลยลุงเนี่ยลาบุจ้ะชิ้นนี้เนี่ยสับปีรอจูบันตัวไม่รู้เลยที่มีเงาเปลี่ยวไปเลยชิ้นนี้เนี่ยเป็นเส้นตัวมาบอกเสียมาเอออุ้งเนี่ยเดียดดีอะไอ้อุ้งดี
တိတ်သိမ်းနေမှာမပါခင်တော့ကလေဟိုဟာတရားသူကြီးကပြောတယ်တဲ့တက်တည်ခေါ်ခဲ့ပါလို့ပြောတယ်တဲ့တက်တည်လေးငယ်ယောက်လောက်ခေါ်ခဲ့ပြီပါပေါ့အဲလိုသူတို့မတရားဖန်တာတွေဟာငါတို့ကဘယ်ကတက်တည်ရှာမှာလဲလို့ဘသူမှလည်းမလိုက်ရဲဘူးလို့ဒီအတားမျိုးတက်တည်ဆိုတာလို့မင်းကဘယ်လောက်ပြီလို့လဲဆိုပြီးတော့တက်တည်ကိုတောင်မှဖတ်ချုပ်မယ်လူလိုမျိုးကိုလို့ဘသူကယုံကြည်မှာတော့လို့သူတို့ကိုတက်တည်ကလိုက်နိုင်မှာလဲလို့အဲ့လိုပြောလိုက်တယ်
မြန်မာနိုင်ငံမှာဆီယနာတိမ်မှုနောက်ပိုင်းမလွတ်မြောက်သေးတဲ့သားတွေအတွက်စိုးရိမ်ပူပန်တောကရောက်နေရတဲ့ဒီလိုမိခင်တွေကတော့အခုအချိန်မှာအများအပြားရှိနေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူပေါင်း 9,000 ကျော်ရှိပြီး 9,000 ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်ဒီထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအများအပြားပါပါတယ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုအပြီးစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုတွေဖမ်းဆီးနှိပ်စက်မှုတွေအတွင်းသိဆုံးရသူ 1,100 ကျော်ရှိတာမှာလေအများစုကလူငယ်တွေဖြစ်ပြီးအရွယ်မရောက်သေးတဲ့ကလေးငယ်တွေတောင်ပါတာမို့ကုလသမဂ္ဂနဲ့ပြည်ပပြည်ပလူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်ကောင်စီကိုဝေဖန်ရှုံချနေကြတဲ့အကြောင်းသိကြရင်ဒီသတင်းမှန်မျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျွန်မအင်ဒီပြုပါရှင
်မဖြစ်ခင်ပြုတ်တွေ့တင်ပြတဲ့ဒီအမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်အခုတခါတော့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာကြောင်းတက်နေကြတဲ့ကလေးငယ်တွေနှကောင်းစီးတက်ရေးမတက်ရေးအငင်းပွားနေကြတဲ့ပြဿနာကလေးတွေကိုကြောင်းပြန်မလွတ်တော့ဘဲအိမ်နေမှာပဲစာတင်ပေးနေတဲ့အစီအစဉ်နဲ့နယူးယောက်မြို့ဘရော့ဒ်ဝေးမှာပြဆက်လာကြည့်မဲ့သူတွေဘယ်လိုမျိုးကိုဗစ်စီးကမ်းတွေလိုက်နာရမလဲဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြထားပါရဲ့ရှင်
အမေရိကန်ဆွေကနိုင်ငံတော်ဝန်ကကျောင်းတွေအများပြည်သူသွားလာရအစားအုပ်တွေအတွင်းမှာနှကောင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှကောင်းစည်းမတက်နိုင်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ထုတ်ပြန်ကြပါရယ်အထူးသဖြင့်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ခုလိုချိန်မှာကျောင်းသားကျောင်းသူတွေနှကောင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေကဒေသကျောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါဒီကျောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာအကြောင်းတွေပြန်ဖွင့်မှုစတဲ့ပြင်ဆင်ခြင်းကလေးကအကြောင်းအချို့ရေးဖို့အဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှကောင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါဖလော်ရီဒါလိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလေးတွေနှကောင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာဝယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလေးတွေအတွက်ဘေးအန္တရာယ်ကာဝယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါဂျော်ဂျီယာပြည်နယ်ဟင်နရီခရိုင်ပညာရေးမှူးမေရီအဲလီဇဘက်ဒေးဗစ်စ်က
We stayed a mask optional and now have
နှကောင်းစည်းတက်မတက်ကုဘာသာရွေးချယ်ခွင့်ပေးထားပါမယ်အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှကောင်းစည်းတက်ဖို့ရင်းနှီးနှက်နှက်ထပ်မံတိုက်တွန်းပါတယ်
ကိုဗစ်ကရောဂါစဖြစ်ကာစားကာလကလေးကနှကောင်းစည်းတက်ဖို့လုံမလို့ဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှကောင်းစည်းတက်ဖို့မလိုလားတယ်လို့ကာဝယ်ဆေးထိုးဖို့လည်းတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald မြို့ကကလေးမိဘတဦးဖြစ်သူ Daniel Jenny က
အနောက်ကိစ္စအရာဒေါဂါရီထက်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဒယ်တာမျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ဒီကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန့်ဖွင့်လာပါဆေးရုံမှာတက်ရောက်ကူတာနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice
အဲ့ဒီလိုမျိုးနေနေရေးချင်စရာမရှိတာကတော့စိတ်မကောင်းစရာပါ။လူမှုအတိုင်းအဝိုင်းအတွင်းမှာလည်းအန္တရာယ်နဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်။ Henry K. အစိုးရကအများသွားလာနေတဲ့အဆောက်အဦအတွင်းမှာနှကောင်းစည်းကျဖို့စီမင်းထုတ်ထားပေမဲ့ကလေးတွေကတော့ဒီအန္တရာယ်ကြောက်ရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်။
California, Louisiana, Oregon, Washington အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှကောင်းစည်းမဖြစ်မနေတက်ဖို့အစီအစဉ်ထုတ်ပြန်တာဖြစ်တယ်လို့ COVID အကြီးအကျယ်ကူးစက်နေတဲ့ Florida, Texas, Arkansas, Arizona, Oklahoma စတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှကောင်းစည်းတက်ရမယ်ဆိုတဲ့အစီအစဉ်ကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ မေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါစတင်ခဲ့တဲ့2020နှစ်ဥပိုင်းကစလို့လူများကြားစိုးရိမ်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စတင်ကျောင်းကိုမလွတ်တော့ပဲကိုယ်အိမ်မှာပဲကိုယ်တိုင်စတင်ပေးကြပါတော့တယ်။ဒီကျောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖြည်းဖြည်းစီစီလုပ်ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရောကျသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ဘဲအိမ်မှာပဲစာသင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစတင်ပေးပါရယ်ဖလော်ရီဒါပြည်နယ်ဘိုကာရက်တန်မြို့ကသင်ကြားရေးထောက်ကူပြုနီကီဝါရစ်က
I want people to know that you can still homeschool
အိမ်မှာပဲစတင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းတင်ပေးပြီးကိုယ်လည်းအလုပ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကတမိနှစ်ယောက်ကိုကျောင်းမလွတ်တော့ဘဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
ဘုံမှန်စာသင်ကျောင်းတွေကိုသွားတယ်လို့ပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်တိတ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေသင်ကြားလေ့လာရေးပိုထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီသင်ကြားရေးဌာနမှာလေ့လာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
တို့အကောင်းဆုံးသင်ကြားပေးကြပါလေကလေးတွေစာသင်ရမှာအကောင်းဆုံးလေ့လာသင်ကြားနိုင်မှာသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်တောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လည်းသင်ကြားပေးရတယ်။အခုလိုမျိုးသင်ကြားရေးထောက်ကူပြုဌာနတွေအမေရိကန်တဝန်းရှိလာဖို့လည်း Warris ကမျှော်လင့်နေတာပါ။အမေရိကန်တကောင်ရှင်ဌာနရဲ့စည်ရင်းကိန်းကဏ္ဍဤအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာသင်ကြားသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါရခင်ဗျာ။ညောင်မျိုးကနာမည်ကျော် Broadway မှာပြဇာတ်နဲ့ဂီတဖျော်ဖြေပွဲတွေမကြခင်တရင်ပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှကောင်းစီတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ဂီတပြဇာတ်ပွဲလာကြည့်သူပေးသက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်။ပြဇာတ်ရုံခမ်းမအတွင်းနင်းနီးကက်ကက်ထိုင်ရတာကြောင့်လည်းနှကောင်းစီတက်ဖို့လိုအပ်မှာပါ။ဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway တာဝန်ရှိသူတွေကပြောပါတယ်။ COVID-19 ကရောဂါစဖြစ်ကာစားကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးအကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ။ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well, we've had over 90,000 people without work.
လူ9,000လောက်လုံလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီကတချို့လည်းကျန်းမာရေးအာမခံမရှိတော့ပါဘူး။နယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ
်ပြည်ဆက်သရုပ်ဆောင်တွေအစီအစဉ်တင်ဆက်သူ9,000ကျော်ကိုဗစ်ကာဝယ်ဆေးထိုးဖို့လိုအပ်တယ်လို့သရုပ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပေးအသက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါယူဂျာစီကနေအလေလာသူဇမီမရန်က
I mean in all honesty like coming from a military family
ကျွန်တော်မိသားစုကလာတဲ့လူပြောက်အမိနဲ့ကျမအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ချိန်လောက်ချိုးထားပါတယ်အားလုံးလည်းယာတီတုတ်ကွေးကာကွယ်ဆေးချိုးပါတယ် CDC နဲ့သိပ္ပံနီးချာစမ်းသပ်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းပါမှမရှိပါဘူး
ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနင်္ဂနွေလုံးကအသင်းဝင်တွေတိုင်းတာဖို့လဲချမှတ်ထားတာပါ2020မတ်လကလေးကပိတ်ထားတဲ့ဂီတကားချက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးမင်းစီးကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားသွားမှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ရောဂါကူးစက်မှုအခြေအနေကိုကြည့်ပြီးစီးမင်းပြန်ပြောင်းလဲဖို့သုံးသပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်တဲ့ဒုတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဒီပညာအစီအစဉ်ကိုနှာဆင်ရအောင်ပါ။အခု2022ခုနှစ်အတွက်ဓာတုဗေဒဆိုင်ရာနိုဘယ်ဆုရရှိသွားကြတဲ့သိပ္ပံပညာရှင်2ယောက်တီထွင်တဲ့ Organic Duck ဖြူအကူပစ္စည်းဟာတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းတဲ့နေရာမှာဘလောက်အထောက်အကူဖြစ်နိုင်ပါသလဲ။
ဓာတုဗေဒပညာရှင်ဒေါက်တာခေမောင်ညိုကိုဒေါက်ခေမျိုးသက်ကဆက်သွယ်မေးမြန်းပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်နှစ်ထောင်27ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရတော့တဲ့သိပ္ပံပညာရှင်နှစ်ဦးတည်ထွင်လိုက်တဲ့ဓာတ်ပြုအကူပစ္စည်းအသစ်တစ်မျိုးဖြစ်တဲ့အကင်းနဲ့ဓာတ်ပြုအကူပစ္စည်းဟာသဘောဝင်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရမှာအတော်အထောက်ကိုဖြစ်လာနိုင်တဲ့အကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါတော့
လူကအစားလေအကင်းနဲ့ကက်တလစ်ဆိုလူရမကြဘူးကက်တလစ်ဆိုသုံးမယ်ဆိုရင်ဟိုက်ဒရိုဂျင်တို့ပလက်တီနမ်နဲ့ဓာတ်ပြုတာကိုပဲသိကြတယ်အဲ့တော့ပလက်တီနမ်ပလေဒီယမ်ဇင်းဒီကပုံမြန်စသဖြင့်ကက်တလစ်စီအားလုံးဟာအင်အော်ဂနစ်မက်တာကက်တလစ်စီဖြစ်ခဲ့ဒီကက်တလစ်ရဲ့အကြောင်းတွေကိုကျွန်တော်ကြည့်ရခါမှာကက်တလစ်ဆိုတာဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဖြစ်တယ်ဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဆိုတော့အော်ဂနစ်ပစ္စည်းတွေကအမှန်တကယ်ရတာခက်ခဲပါလေအခုနဲ့တခုနဲ့ဓာတ်ပြုဖို့ဆိုတာမလွယ်တော့ဘူးအဲ့ဒီမလွယ်လာတဲ့အလွယ်အောင်ဆိုတော့ catalyst တွေရှားတဲ့အခါမှာရှေ့ကလူတွေပေါ့လေအရင်ကကျွန်တော်တို့ခက်ကလူတွေကဘာလုပ်ကြလဲဆိုရင် organic ပစ္စည်းကိုမသုံးနဲ့ inorganic ပစ္စည်းအလွယ်တွေရတာသုံးတယ်။ဥပမာပြ hydrogen ကို platinum နဲ့သုံးမယ်။ဒီ methane ကိုဘာလို့ဓာတ်ပြုမယ်ဆိုရင် alcohol လုပ်ခြင်းလို့ဆိုရင်တော့ platinum nickel ဒီပစ္စည်းကိုသုံးမယ် palladium ကိုသုံးမယ
်။ဒီလို inorganic ဓာတ်ပြုအကူပစ္စည်းinorganic catalyst ကိုသုံးတဲ့အခါတန်လိုမျိုးသုံးရင်သဘောဝင်းကျင်ကိုမထိကျစေပေမဲ့ mercury လိုမျိုးကိုသုံးရင်တော့လူသားတွေအတွက်အဆိပ်တက်နိုင်တဲ့အန္တရာယ်ရှိပါတယ်။ကမ္ဘာတစ်လောလူသုံးကုန်ပစ္စည်းတွေရဲ့ထုတ်ဝဲချက်ဟာ plastic တွေဖြစ်ပြီးဒီ plastic တွေထုတ်ဖို့အတွက်ဓာတ်ပြုအကူပစ္စည်းဖြစ်တဲ့ mercury ကိုသုံးကြပါတယ
်။ဆိုတာကကျွန်တော်တို့နောက်ပိုင်းမှာ plastic ကိုလုပ်ဖြစ်နေဆိုတော့သဘောဝတန်ငွေကိုမှုရင်းနာကိုအသုံးပြုတယ်အဲ့တော့သဘောဝတန်ငွေနဲ့ရင်းနာအချင်းချင်းဓာတ်ပြုဖို့ဆိုတာဘယ်လိုလုပ်ရမလဲအဲ့အတွက်ကို catalyst ကရှာတော့ mercury catalyst ကအကောင်းဆုံးတွေ့ရတယ်။ဒါပေမဲ့ဒီ mercury catalyst နဲ့နှစ်ပေါင်း90လောက်လှုပ်လှုပ်တဲ့အချိန်မှာသူတွေဘေးထွက်ဆိုးကျိုးတွေများကြီးတွေ့ရပါတယ်။ mercury ကိုသုံးရတော့ mercury ကအမှန်တန်အငွေ့ပြန်လွယ်တဲ့ကော။အဲ့တော့သူကအပြင်ကိုထွက်ထွက်သွားတယ်။အဲ့ဒီမှာဂျပန်မှာပြဿနာကြီးထက်တယ်လေ။မိနာမာတာဘေးဆိုရက်ပင်လယ်ကွေ့မှာအဲ့ဒီ mercury တွေကတရားပေါ့အဲ့ဒါကရောက်သွားတာတရားတွေကပင်လယ်ကအောက်ခြေကိုရောက်သွားတယ်အောက်ခြေမှာပင်လေမှာသာသာတုံးရတယ်အဲ့ဒီငါးတွေကိုလူတွေကစားကြောင်တွေကစားတော့ကြောင်ကအကောင်သေးတော့သူကအရင်ယူတယ်လူတွေကလည်းနောက်ပိုင်းဆိုတော့မိနမာတာဆိုတဲ့အရက်ကလူတွေကိုအယူတယ်လို့သတ်မှတ်တာအတူတူမိတွေကလည်းဘယ်သူမှမရောက်ကြဒီမှာစိတ်မစားချာသူကအစိုးရကိုတရားစွဲတော့ဘာဖြစ်လဲဆိုတာမှကျူရီကက်တလစ်ချောက်ပဲဆိုတာသိတယ်ဒါပေမဲ့အဲ့ဒါကိုချင်းချင်းသိသိနဲ့လောက်ကြရရရမယ်ဆိုတဲ့ဟာဖြစ်လာတယ်ခုနရော်ကြီးတော့ပြီးတော့ပေါ့ဒါပေမဲ့ဘယ်ကက်တလစ်သုံးရမယ်ဆိုမသိဘူးကျွန်တော်တို့ကလည်းဒီကမ္ဘာလုံးက plastic တွေသုံးရတယ် plastic မသုံးတဲ့နေရာမှမရှိဘူးနေ့စသုံးပစ္စည်းတွေမှာ plastic က60%ကိုင်တော့တော့ပါအဲ့တော့ organic ပစ္စည်းတွေဓာတ်ပြုခြင်းအမတန်နှေးတာကိုဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားလေ့လာတဲ့အခါခုနပုဂ္ဂိုလ်နှစ်ယောက်ပေါ့ Benjamin List နဲ့ Macmillan ပေါ့နော် David Macmillan ကသူတို့နှစ်ယောက်ကတူးစီ organic catalyst ကိုကျိုးစားထုတ်ကြင်ရတယ်တယောက်နဲ့တယောက်နဲ့မသိဘူးတယောက်ကလစ်စတာဂျာမနီမှာမက်ကမီလန်ကအမေရိကန်မှာအဲသူတို့လောက်တဲ့ဟာရည်ရွယ်ချက်တစ်ခုတည်းပစ္စည်းတစ်မျိုးတည်းဖြစ်အောင်လုပ်နိုင်တဲ့အနေအထားသူတို့ရဲ့စာနာကျင်တော့မဟာသူတို့တယောက်လောက်တဲ့တူနေပလားသူတွေ့ရတယ်ဒါလည်းတဘာဝပတ်ဝန်းကျင်အတွက်ကိုအမနာအရေးပါတဲ့ပစ္စည်းဖြစ်တဲ့အတွက်ဒိုဘယ်ဆုကော်မတီကသူတို့တယောက်ကိုရွေးချယ်တော့ဒိုဘယ်ဆု2021အတွက်ကက်မစထရီဓာတုဗေဒဒုဗတ်စုကိုပြီးခဲ့တာဖြစ်အဲ့တော့ organic ပစ္စည်းတွေကိုဓာတ်ပြုစီရင်သူတို့ရဲ့ catalyst တွေကိုရှာဖို့ဒီအချိုးမညီတဲ့ပစ္စည်းတွေကိုပေါင်းစပ်နိုင်တော့ဓာတ်ပြုစီနိုင်တဲ့နည်းလမ်းကိုဒီနှစ်ယောက်ကရှာဖွေတွေ့ရှိသွားတယ်ခုနကယူရီတို့ platinum တို့ tin တို့ nickel တို့အစသုံးနိုင်မဲ့ organic catalyst ပစ္စည်းတွေကဒီနှစ်အခါမှာမကြခင်အများကြီးထွက်ပေါ်လာတော့မှာဖြစ်တယ်
organic catalyst တွေကိုကြည့်ရင်တွေ့နေကြအောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ဆာဖာတို့ဖော့စဖတ်တို့လိုပစ္စည်းတွေပါနေတဲ့အတွက်ဒီဓာတ်ပြုအကူပစ္စည်းတွေဟာထုတ်လုပ်ဖို့ဈေးတက်တာသလိုသဘာဝဝင်းကျင်အတွက်လည်းအန္တရာယ်ကင်းတာပါသူကတနာပညာရှင်အုပ်ကျင်ပြခဲ့တဲ့ အချိုးမငြိတဲ့ organic ဓာတ်ပြုအကူပစ္စည်းတွေဟာဓာတုဗေဒသဘောအရဘလို့အလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပ
ါပစ္စည်းတစ်ခုကိုထုတ်မယ်ဆိုရင်တစ်ခုနဲ့တစ်ခုပေါင်းစပ်အောင်ပြုလုပ်တယ်ဒါမှမဟုတ်ကျွန်တော် polymerize ဆိုတာဆက်တန်းအခြေအနေဖြစ်သွားအောင်ပြုလုပ်အဲ့ဆက်တန်းအခြေအနေဖြစ်သွားမယ်ဆိုရင်အဲ့ဆက်တန်းအခြေအနေဖြစ်ပေါ်တာအကြမ်းကံပစ္စည်းတစ်ခုထည့်ပေးလိုက်ရင်သူကအဆင်ပြေဒါပေမဲ့တိတ်တလစ်ဆိုတာတို့ကသူကိုယ်တိုင်ကဓာတ်ပြုခြင်းမရှိဓာတ်ပြုခြင်းရဲ့အင်အားပဲရှိတယ်အဲ့ဒီပစ္စည်းတွေရဲ့ activation energy လို့ခေါ်တယ်ဆက်အင်ဘူးဆက်ဖိတ်ချပြုတယ်ဆက်အင်ဖိတ်ချပြုတယ်တော့သူကပြရမဲ့ဖြစ်သွားတာပေါ့သူကကူရမဲ့ဖြစ်သွားတော့ဘေးကမီဝိုင်းဆွဲတာသူ့ဘေးမှာသူ့လိုပဲကြရမဲ့တွေဖတ်ဆွဲလိုက်တယ်ဖတ်ဆွဲလိုက်တယ်ဆိုတော့ reaction မြန်မြန်ဖြစ်လာတယ်မြန်မြန်ဖြစ်လာတယ်အများကြီးဖြစ်လာအဲ့လိုမျိုးကြရမဲ့ဖြစ်အောင်လုပ်ပေးနိုင်တဲ့ဟာ activation energy ကို short ချပေးသူရဆောင်းရှော့ချပြီးတော့ဟိုအဖြစ်ကျွန်တော်တို့စဉ်းစားရွှေချင်းလေးပဲလုပ်မှာဆိုရင်သူကလည်းမာနကြီးနေတယ်ငါကလည်းမာနကြီးနေမာနတစ်ခွဲလမ်းလဲဆိုရင်ဘယ်လိုမှဖြစ်တော့အဲမင်းကမာနလည်းရှော့ငါလည်းမာနလည်းရှော့စသဖြင့်ဘေးကအင်အားဩသာကြီးနေလို့ကမာနကြီးရှော့ခံလို့ဒီလိုမျိုးဒီကြောင့်မတူတာဆွေးနွေးလို့ရမယ်ဆိုရင်အနေအထားမှာပေါင်းစည်းသွားတဲ့ပုံစံမျိုးနဲ့အမှန်တန်တူပါတယ်ဒါကလူကသူကိုယ်တိုင်ကတော့တပ်ပြီးချက်မလို့ပါဘူးအဲ့လိုလူမျိုးတွေကိုခုနလစ်စနက်မက်မီလန်တို့ကရှာတွေ့သွားပြီးတော့လောက်ကင်ပေးနိုင်တဲ့အနေအထားဖြစ်သွားပါတယ်။ဒါအမှန်တန်တန်ဖို့ရှိပါတယ်။ဒါအနာကသဘာဝပတ်ဝန်းကျင်အတွက်ကိုအများကြီးတန်ဖို့ရှိပါတယ်။သို့တော့ရှိသမျှအကုန်လုံးကတော့ချက်ချင်းတော့လုပ်လို့ရမှာရအောင်ပေါ့။တပ်ပြီးချက်အခုဝေးတစ်ခုဖြစ်စဉ်တွေကိုတို့ organic catalyst နဲ့လုပ်လို့ရပါတယ်ဆိုတဲ့အနေအထားရှိသွားတယ်တဲ့ပြင်နဲ့ဒါပထမခြေလှမ်းပဲလေပထမခြေလှမ်းကနောက်ပိုင်းကဘာကြီးကိုဆုံသွားကြော်ပြနိုင်တဲ့ခြေလှမ်းကြီးဖြစ်လာမှာပါဒါကပထမခြေလှမ်းအနေနဲ့တော့အမှန်တန်ဖိုးရှိတယ်လို့ယူဆပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ညီတင်ရကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာတင်ဆက်ဆောင်ကြအောင်နော်
တော်ခင်မြတ်တဲ့ဒီစက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာအခုလိုမျိုး VOA Radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့ထုတ်ထွင်းတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ရှင်းရှင်းလင်းလင်းအဖြစ် VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့သတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဖတ်နိုင်ကြပါရစေ။ဒီကနေ့တောက်ကြနေကြပဲအစီအစဉ်တွေအဆုံးသတ်ချက်မှာတော့နောက်ဆုံးရနိုင်ငံသားကသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်တင်ပြပေးပါအောင်မရှင်။
အမေရိကန်အောက်လူတော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌဒီမိုကရက်မတ်ဂရီဂရီမစ်ခ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုပြောင်ပြောင်တင်းတင်းပြစ်ပယ်ခဲ့တဲ့လူရန်ကစစ်တပ်ရဲ့ဖေဖော်ဝါရီလကလွတ်ရက်ကိုကွန်ကရက်လူတော်အနေနဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့ကျော်သာဘရီနီကပြောခဲ့ပါတယ်။ Burma Act 2021လို့အတူကောက်ခေါ်တဲ့မြန်မာရေးဥပဒေကြမ်းတစ်ခုကိုအောက်လူတော်မှာကျော်သာဘရီနီကဆွေးနွေးချိန်တွင်အဲ့လိုပြောသွားတာပါ။အဲ့ဒီဥပဒေကြမ်းထဲမှာမြန်မာအရေးညှိနှိုင်းရေးမှူးတူးကိုအမေရိကန်အစိုးရကခံထားတာဝန်ပေးဖို့နဲ့နေဆက်ဖြတ်ကျော်ပြီးလူသားစာနာမှုအကူအညီပေးရေးကိစ္စတွေလည်းပါဝင်ပါတယ်။မကြခင်ကလူငင်းတတကွန်းနဲ့ပြန်လွတ်လာကြတဲ့အနာရှင်ဆန့်ကျင်ရေးဆန္ဒပြသူတရားကျော်ကိုစစ်ကောင်စီကပြန်လည်ဖမ်းဆီးလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကပြောပါတယ်။ပြန်လွတ်လာသူတွေကတချို့ကိုထောင်ဝမာရင်တခြားပုံမှန်တစ်ခုခုနဲ့ပြန်ဖမ်းခဲ့တယ်လို့တချို့ကတော့အိမ်ပြန်ရောက်ပြီးအချိန်မှန်အတွင်းမှာပဲပြန်ဖမ်းခဲ့တာပါ။ဖမ်းဆီးထားသူတရားဆွဲထားသူတွေက9000ကျော်ကိုတရင်ကျုပ်ကာလာပင်ပြန်လွတ်မယ်လို့စစ်ကောင်စီကတနင်္လာနေ့မှာကြီးနာခဲ့တာကြောင့်သက်ဆိုင်ရာမိသားစုတွေဟာအချင်းထောင်တွေရှိမှာနေစဉ်လူသွားဆောင်နေကြပါတယ်။ဗီယက်နမ်နိုင်ငံကောက်ဆက်ပဇာဒေတာကဘာလူဖာလီဒုက္ခသည်စခန်းမှာရေညာအုပ်စုနှစ်စုကြားဒီနေ့တိုက်ခိုက်ကြတာကြောင့်လူ6ယောက်ထဲမှနေတည်ဆုံပြီး10ယောက်ထဲမှနေဒဏ်ရာရသွားပါတယ်။စစ်ကောင်စီဂျမိုင်းဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရကိုဗစ်ရောဂါပိုးနမူနာပေါင်း 12,800 ကျော်ကိုစစ်ဆေးခဲ့တာမှာ925ယောက်ရောဂါပိုးကုသရှိခဲ့ပြီးရခိုင်နှုန်းအဖြစ် 9.19 ရာခိုင်နှုန်းရှိပါတယ်ခင်ဗျာ။
ကိုကျော်သိန်းကနောက်ဆုံးရသတင်းတွေကိုကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်တောက်ချာနေညပဲအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီခုညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်နောက်ဖန်VOA အစီအစဉ်တွေကိုတော့လိုင်းတို25 40 51လိုင်းလက်မီတာ190အပြင် MHz 11.11 9.41 နဲ့9.89 MHz တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.